မြန်မာနိုင်ငံရခိုင်ပြည်နယ်မှာမွတ်စလင်တွေကိုရောတခြားလူမှုဝန်ဝိုင်းတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလိုမုန်းထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုပ်ဆောင်ပါလို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Boris Johnson ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာမိမိတို့ခေတ်ရဲ့အတူယူအားကြပွဲအကောင်ဆုံးလူပုဂ္ဂိုလ်တူဖြစ်ပေမဲ့သူ့အဆိုအဖြစ်ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်ပျက်စီးစေတယ်လို့စက်တင်ဘာလ2ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပြောထားပါတယ်။နိုင်ငံကိုခင်မြအောင်လုပ်တာမှာကြီးမားတဲ့စိန်ခေါ်မှုတွေကိုဒေါက်ဆန်းစုကြည်ရင်ဆိုင်နေရကြောင်းနိုင်ငံကိုညီညွတ်အောင်လုပ်ဖို့သူ့ရဲ့ထူးခြားတဲ့အရည်သွေးတွေအရည်ချင်းတွေအားလုံးကိုအခုအခါမှာအသုံးပြုနိုင်မယ်လို့မျှော်လင့်ကြောင်းမြန်မာစစ်ဖက်ရဲ့ထောက်ခံပံ့ပိုးမှုကိုဒေါက်ဆန်းစုကြည်ရဖို့နဲ့ညီညာရင်းဆိုင်ရာသူ့ရဲ့ကြိုးပမ်းချက်တွေအချီးနှီးဖြစ်မသွားဖို့အထူးအရေးကြီးကြောင်းဒီလိုဆောင်ချက်မှာဒေါက်ဆန်းစုကြည်နဲ့မြန်မာနိုင်ငံကလူလူအားလုံးမိမိတို့ရဲ့အပြည့်အဝထောက်ခံမှုကိုရကြမှာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဂျွန်ဆန်ကပြောထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားတာအရရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဝန်ဝိုင်းတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်ပြည်ထိုင်ပေါင်စတာလင်ရှစ်သန်းနီပါ UK နိုင်ငံကအကူအညီပံ့ပိုးပေးခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီမှရခိုင်ပြည်ရေးဆွေးနွေးဖို့ပြည်ထိုင်ကကမကထပြုတင်သွင်းခဲ့တာပါ။ရခိုင်ပြည်နယ်မှာအခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြစ်ရှင်းဖို့လည်းမြန်မာအစိုးရကိုပြည်ထိုင်နိုင်ငံကတိုက်တွန်းထားပါတယ်။